တမ်းတော်ကအနာတိုင်းလိုက်တဲ့လောက်ရကိုစကျင်ကြောင်ပြတာတဲ့အနေနဲ့ညဘက်ရောက်ရင်ကိုယ်အိမ်မှာတံပုံးတီးတဲ့လှုပ်ရှားမှုတွေဆက်တိုက်ဆိုသလိုတွေ့လာရပြီးနောက်အနာပိုင်းတွေအရေးယူခဲ့သူ36လောက်အထိရှိနေပြီလို့လည်းမြို့ခံတွေကပြောပါတယ်။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာလည်းတံပုံးတီးလို့မင်းညကဖမ်းဆီးခံရသူ23တောင်းယောက်ကိုပုံမှန်60ခွန်အရမြို့နယ်တရားရုံးကထောင်ဒဏ်တပတ်အပြစ်ပေးခံရ 是的是的嘛假的放到的外的没事空路标完了嘛。嗯这要过了嘛嘛这这嘛要家这要家塞嘛公家要家的公家去嘛。哎没有要那叫的你蓝宝宝宝宝三七的嘛蓝宝宝宝宝。三七哪里嘛空林的才低你的。靠端了嗯。那我那房子嘛嘛也那房子那真的重要。那块房子啊啊低啊的低嘛嘛。
ရန်ကုန်တိုင်းတင်ငန်းကျွမျိုးနဲ့ငမိုးရဲ့ရက်ကွက်မှာလဲမနေ့ညကတောင်ပေါင်းတည်တဲ့လူငယ်တယောက်ဖမ်းဆီးခံခဲ့ရပေမဲ့နောက်ပိုင်းမှာတော့ပြန်လွှတ်ပေးခဲ့ပါတယ်။ပဲခူးတိုင်းရွှေတောင်မြို့နယ်မှာလဲတောင်ပေါင်းတည်တဲ့လူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးပုံမှန်40ခေါ်အရအေးယူထားကြောင်းဖမ်းဆီးခံရသူရဲ့မိတ်ဆွေဖြစ်သူကိုအောင်နှင်းမိုးကပြောပါတယ်
။တောင်ပေါင်းတည်လို့ရတဲ့သူကခေါင်းနဲ့မတက်သွားဘူး။သူတို့ခေါ်ရတာခဏဆိုပြီးခေါ်ရတယ်။ပြီးတော့မှရက်စနရောက်တယ်သူအမခန္ဓာပြန်ထုတ်ပေးလိုက်တယ်ညညနေကျင်းတယ်ပေါ့မနေ့ကျတော့သူတို့က7နာရီကျော်ချိန်တယ်နေ့နေ့တဲ့7နာရီကျော်တမုံတီးလို့ဖမ်းတယ်ဆိုရင်တော်တမျိုးလုံးဖမ်းခံမှာကျွန်တော်တို့ကတော့ညမင်းလေးလိုက်သွားတယ်တကယ်တော့သူ့ကိုတမုံတီးလို့ဖမ်းတာတမုံတီးလို့ဖမ်းရဆိုကျွန်တော်တို့ကဖမ်းခံအဲ့လိုလည်းမဟုတ်ဘူးအဲ့သူကတမုံတီးကိုဖမ်းမယ်နဲ့47နဲ့မနေ့ကျတော့မှကျွန်တော်သိရတယ်မနေ့ကျတော့မှကျွန်တော်47တရားဝင်တယ်
ရဲအုပ်ပဒေပုံမှန်40ခွန်အရာပတ်ဝန်းကျင်မှာတွာလာသူတွေအနှောက်အယှက်ဖြစ်အောင်လုပ်တာအန်တရာယ်ဖြစ်အောင်လုပ်တာစိတ်ညုံညင်အောင်လုပ်တာမျိုးကိုပြစ်မှုအဖြစ်အရေးယူနိုင်ပြီးပြစ်မှုမြောက်တယ်ဆိုရင်တော့ငွေတန်ကနေအနည်းဆုံးထောင်တန်10ရက်အထိကျခံနိုင်ပါတယ်ဥပဒေပညာရှင်တရားလွှတ်တော်ရှင်နေရောဘတ်ဆန်အောင်ကတော့တန်ပေါင်းတီးလှောက်ရှားမှုတွေကိုအရေးယူအဖြစ်ပေးနေတာဟာဥပဒေနဲ့ညီရလားဆိုပြီးမေးခွန်းထုတ်ပါတယ
်တန်ပေါင်းတီးရဲ့ကိစ္စဒဏ်ဝန်တီးရဲ့ကိစ္စကတန်ပေါင်းတန်ဦးဥပဒေလည်းမရှိကျွန်တော်တို့လည်းဒါကိုစဉ်းစားခဲ့တယ်နော်အဲ့တော့ကျွန်တော်တို့ကသူတို့ဘယ်ဥပဒေအရေးယူလဲဆိုတာကိုထုတ်ပြန်ထားတယ်ဥပမာတန်ဖိုးမတီးရဘူးဆိုပြီးတော့เนาะဟိုအခွင့်အာဏာရပြည်သူဝန်ထမ်းကအမိန့်ထုတ်ဆင်ထားရင်တော့တမျိုးရက်သက်သက်ကြီးမှာတော့တန်ဖိုးတီးရတန်ဟုတ်တန်ခွဲတီးရအဲ့အတွက်ဘယ်လိုအရေးယူဆောင်ရွက်ရမယ်ဆိုတော့ပြတ်ထားချက်ကတော့မတွေ့ရသေးဘူးဗျာနော်အဲ့တော့ကြောင့်မလို့အခုလုံနေတာတွေဟာဥပဒေနဲ့မညီညွတ်ပါဘူးနိုင်ငံတော်သမရနဲ့နိုင်ငံတော်အတိုင်းအမြင်နဲ့နိုင်ငံကြီးဝကြီးတို့ကိုအပေါ်မှာဖွင့်လှစ်တဲ့အမှုတည်ပြီးနေဥပဒေနဲ့မညီမညွတ်ဖြစ်နေတဲ့အချိန်မှာအခုလို့တန်ဖိုးတီးတာတောင်းဖို့တီးတာစသည်တို့ဘုအရေးအရေးယူနေရှိသည်တဲ့ပဲဥပဒေနဲ့ညီညွတ်တယ်ဆိုတော့မဆုံးနိုင်ပါဘူးဗျာဒီသမုဒ္ဒိတာတွေကိုသာလိုက်ပြီးတော့လုပ်နေမယ်ဆိုရင်အကျဲအကျဲမငိမ့်ွယ်ရင်းနဲ့ပြည်သူကအချင်းများမှာကိုစိုးရိမ်နေ
သို့တော်တဲ့ကျင်းပါမယ်နေ့မှာပဲအစိုးရထိုက်တန်ကောင်းဆောင်တွေကိုဖမ်းဆီးပြီးအနာတိုက်လိုက်တာကြောင့်ညစဉ်တန်ပေါင်းတီကန့်ကွက်တာအပြင်အစိုးရဝန်ထမ်းတွေအလုံးမစင်ပဲဆန္ဒပြဖို့ဖဲကျိုးနေလှုပ်ရှားမှုတွေမှာပါဝင်ဖို့အပြင်လမ်းပေါ်ထွက်လှုပ်ရှားမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ရှင်